ပြည်နယ်နိုင်ငံရဲ့ရေချောင်းလုံခြုံရေးတိုးတက်စီဖို့အကူအညီတဲ့အစီအစဉ်တစ်ခုရဲ့စိတ်တပိုင်းအဖြစ်အသုံးပြုပြီးသားရေရင်6ဆင်းကိုဂျပန်ကဗီယက်နမ်နိုင်ငံကိုပေးရမှာဖြစ်ပါတယ်။ဗီယက်နမ်မှာရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါနဲ့ဗီယက်နမ်စီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနဝန်ကြီးပွီခန်ဝင်းတို့တောက်ကြံတွေကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကအမေရိကန်ဒေါ်လာ5000ဘူးလောက်ရှိပါတယ်။ရေရင်တွေကိုပေးရတာမှာလေ့ကျင့်ရေးအစီအစဉ်နဲ့တွေ့ဖက်ပါဝင်ပြီးဗီယက်နမ်ကမ်းခြေစောင်းတပ်နဲ့ငါးဖက်လုပ်ငန်းကင်းထောက်စောင့်ကြည့်ရေးအထောက်အကူဖြစ်စေမဲ့ကိရိယာတွေတက်ဆင်ထားပါတယ်။ဗီယက်နမ်နဲ့တရုတ်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ Parasols ကျွန်းစုတွေနားမှာမေလအစောပိုင်းကတရုတ်တို့ကနေရေနံတူးစင်ကြီးတခုသွားချခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးဟာနှစ်ပေါင်းများစွာအတွင်းအနိုင်ဆုံးအဆင့်ကိုရောက်နေချိန်မှာပဲအခုဂျပန်ကဗီယက်နမ်ကိုအကူအညီပေးတဲ့ကိစ္စဖြစ်လာတာပါ။တောင်တရုတ်ပင်လယ်ရေပြင်အားလုံးနီးပါးကိုပိုင်ဆိုင်တယ်လို့တရုတ်ကပြောထားတာကြောင့်ဂျပန်အပါအဝင်ဒေသတွင်းတခြားနိုင်ငံတွေနဲ့ပဋိပက္ခဖြစ်တဲ့အခြေအနေရောက်နေရပါတယ်ခင်ဗျာ။